မန္တလေးတိုင်းထဲကိုလာပြီးတော့ရွှေပြောင်းအခြေချနေထိုင်ပြီးတော့လှုပ်လှုပ်ကန်နေကြတဲ့လုပ်သားတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီသူတို့မဲပေးခွင့်ရရှိအောင်ဆရာဦးကျော်စိုးတို့တိုင်းကော်မရှင်ကနေပြီးတော့ဗားရီများဆောင်ရွက်ပေးနေလဲရှင
့်ကျွန်တော်တို့ကတော့ဒီလိုပါမြို့နယ်တွေကနေတက်ဆင်ပေါ့ရက်ွက်တွေပေါ့သူရက်ွက်ကြီးရောအုပ်စုပေါ့ဗျာကော်မရှင်ကွဲတွေပေါ့အဲ့ဒီတော့အဲ့မှာနှိုးဆော်တဲ့စာတွေဝေးနှိုးဆော်တဲ့စာတွေကဆိုကျွန်တော်တို့ပေးလိုက်တယ်တရေတွေနောက်ဆုံးဖြစ်ပါတယ်အဲ့ငွေမတိုင်ငွေဆောက်ထားဖို့လိုပါတယ်အဲ့ဒါမဲသေးမှာပါမှာမဲပေးခွင့်ရမှာပါဆိုပြီးရအဲ့ဒါလို့တော့ကျဲစာတွေဝေးမယ်ကတ်မယ
်
ပြီးရင်ကျွန်တော်တို့အဲ့ပုံစံပုံကကြီးဝေးပြလိုက်မှာပေါ့အဲ့မှာအခမဲ့ပေါ့သူတို့အဲ့ဒီနည်းနည်းများတဲ့နေရာပေါ့ဗျာ
အဓိကဘယ်နေရာတွေမှာများဒီရွှေပြောင်းလောက်သားတွေအများစုရှိလဲဆရာ
အဲ့ဒါဆိုကျွန်တော်တို့ရမဲလေးမှာတော့ပါလို့ဆိုတော့ရှိတာပေါ့ဗျာအဲ့မှာရွှေတော်ကြီးတာပေါ့ဘိုးကိုဘက်တို့ပေါ့ဗျာဟိုဘက်ကျွန်တော်တို့စေဟုတပိတ်ချင်းပဲပေါ့အဲ့မှာရွှေရွှဲနေပါကြီးပါညာရွယ်ရှိတော့လေအဲ့မှာလူတွေကအဲ့နိုင်တော့နည်းနည်းများတာပေါ့လေနောက်ဒီမျိုးမှာဆိုရင်တော့ဟိုပါပေါ့ဗျာဟိုစောက်လို့ရှိမှန်လေးအကြီးလုံးနေတဲ့နေရာမှာတို့ပါတို့40 50 100လောက်ဖြစ်နေကြတာဟိုအလုပ်သမားတွေကကျွန်တော်တို့ဟိုလိုကြီးတော့မသွားနိုင်တော့မသွားနိုင်တော့ဆိုတာနေရာတိုင်းဟိုတော့လိုက်မသွားနိုင်တော့ဘာလို့အစုဝေးလိုက်ကြီးရှိနေနိုင်တဲ့နေရာတွေဟိုတော့အဲ့လိုဆင်းခိုင်းလိုက်တာပေါ့ကြံရက်မှာဆိုးလို့ပေါ့နော်တခြားတော့ तू ကဟိုပြီးလို့လားမလျှောက်တာပြဿနာကျွန်တော်ရောမရှိဘူးပြီးတယ်ဧကာမလျှောက်စင်လို့မလျှောက်တာဆိုရင်တော့ကျွန်တော်လည်းမတတ်နိုင်ဘူးမတိဘူးရင်းနေမှာဆိုးလို့ तू ကမတိရဘူးမတိလို့မလျှောက်မိတာပါလို့ဖြစ်သွားမှာဆိုးလို့တိအောင်လို့ရောအဲ့ပုံစံနဲ့လားလျှောက်လျှောက်မလျှောက်လျှောက်ဝေပေးလိုက်တဲ့ပုံစံ၃ခါကြီး
ဟုတ်ကဲ့
ဆက်လက်ဖြစ်ရမယ်ဆိုတော့သူတို့တိအောင်လို့ပေါ့ဗျာ90နှစ်လည်းနောက်ဆုံးဖြစ်ပါတယ်10နှစ်တည်းတော့နောက်ကျလို့တော့မဖြစ်ပါဘူးရှော့ရင်တော့ဒီလိုပုံစံတွေပါဆိုတဲ့ဟာမျိုးတွေဝေပြလိုက်တယ်အဲ့မှာသူတို့အလုံကမာခေါင်းတွေဘာညာတွေခေါ်ပြောပေါ့နော်တွေးတယ်လူပြောပြပြီးတော့အဲ့ညာတွေဝေစားလိုက်တာပေါ့အဲ့လိုလှုပ်ထားတာပေါ့လေနော
်
နေရာကတော့လိုက်မလို့နိုင်ဘူးပေါ့လေနည်းနည်းများတဲ့ထိုင်တဲ့နေရာလေးတွေတော့ရတာပေါ့
မန္တလေးတိုင်းထဲမှာဆိုရင်ဆရာရဲ့ဒီရွှေပြောင်းလုပ်သားတွေပေါ့မဲပေးခွင့်ရှိတဲ့ရွှေပြောင်းလုပ်သားတွေအရေအတွက်ဘယ်လောက်လောက်များရှိမယ်လို့ခန့်မှန်းလဲဆရာ
အော်မန်လေးတော့မန်လေးတိုင်းဒီဇိုင်းလို့နဲ့သိန်းကျော်ကျော်လောက်တော့ရှိနိုင်တယ်ဆိုကျွန်တော်တို့ကမှန်းထားလိုက်တယ်မန်လေးတိုင်းဒီဇိုင်းလို့ပေါ့ကျွန်တော်28မျိုးနဲ့သလုံးပေါ့နော်ဒီလောက်တော့ရှိနိုင်တယ်ရပောင်း180နဲ့ရှောက်လာမယ့်လူကဒီလောက်လောက်တော့ကန်လာဒီလောက်လောက်အင်အားတော့ရှိနိုင်တယ်အတွေ့တာပေါ့ကျွန်တော်တို့ကလည်းလုံးဝမဲ့အလုပ်တွေရှိတာပေါ့
ဒီရွှေပြောင်းလုပ်သားတွေတည်းကပေါ့နော်မဲစင်းမှာပါရေးအတွက်ကိုဆရာတို့စီကိုလာအောင်ရှောက်ထားတဲ့လူပုံစံ3ကကြီးနဲ့လာအောင်ရှောက်ထားတဲ့လူအခုချိန်ထိဘယ်လောက်လောက်များရှိလဲဆရာကြီး
တကယ်လျှောက်တာတော့၄လောက်ကျော်သွားပြီခုတော့
ပုံစံ၃ကကြီးနဲ့ပြန်ပြီးတော့မဲပေးခွင့်ရအောင်ပြန်လျှောက်ရမယ်ဆိုရင်ဘာတွေများလိုအပ်မလဲဆရာရဲ
့အလုံသမားဆိုရင်တော့အလုံရှင်ရဲ့ထောက်ခံချက်လိုတာပေါ့လေအလုံရှင်ကထောက်ခံပေးလိုက်ရင်ကျွန်တော်တို့ပြီးပြီပေါ့ကျွန်တော်တို့ဝင်တယ်ဆိုရင်လည်းသူတို့ဝင်တယ်အကြီးမှုထောက်ခံချက်နဲ့သူရတယ်သူကဝင်တယ်လည်းမဟုတ်ဘူးဘာမှလည်းမဟုတ်ဘူးဘယ်လိုပဲဒီထဲမှာပဲနေနေတော့သူကရက်ကွက်အုပ်ချုပ်ရေးမှုကထောက်ခံပေးရမှာ
ကျွန်တော်တ
ို့အုပ်ချုပ်ရေးမှုထောက်ခံပေးမှကျွန်တော်တို့ကပါတာပေါ့နော်ရပောင်း180မှန်ပါတယ်ဒီမှာနေနေတာဟုတ်ပါပြီရပောင်း180မှန်ပါတယ်ဆိုတာလေဒါကတော့တောင်းဆိုသည်အမိပေါ့ဗျာကြားမှပေါ့မိုးတက်ခဲ့ပါတယ်အသက်ပါတယ်မပုံနေမှအဖအမိအမိလက်ရှိလိမ့်တာအလုပ်ကင်လက်ရှိလုပ်ကင်နေတဲ့ကိုပတီလုပ်ငန်းအမိအမြဲတမ်းနေရလိမ့်တာအမြဲတမ်းရက်ကွက်ကျေးရောအုပ်စုအမိအမြဲတမ်းနေရမြို့နယ်အမြဲတမ်းဒီရဲ့မြို့ဘာလို့ကျွန်တော်ကလန့်ဖြတ်ခံရအောင်မသူသူအမြဲနေတဲ့မြို့နယ်ကိုကျွန်တော်ကလန့်ဖြတ်အောင်ပါဒီမှာမဲမဲရောမှာဖြစ်တဲ့အတွက်ဆိုကျွန်တော်က၃ခါဝင်နေလန့်ဖြတ်အောင်ပါမင်းစီမှာဖြတ်ပေးပါဆိုအဲအဲ့လိုလန့်ပြောအောင်ပါကျွန်တော်တို့ကဘာလို့ရန်ကုန်ရဲ့ပဇွန်တော်ကနေမန္တလေးချမ်းရတာကိုလန့်လျှောက်တယ်ဆိုရင်ပဇွန်တော်ကထွက်လာပြီးတော့ချမ်းရတာကမဲမေးတယ်လို့လျှောက်ရင်လက်ခံလိုက်ရင်ပဇွန်တော်ကိုကျွန်တော်ကလန့်အောင်ကြရတယ်ဒီလူကြီးငါဒီချမ်းရတာမြို့နယ်မှာမဲသေးတော့မှာဖြစ်တဲ့အတွက်မင်းတို့မဲစင်းရနေဖြတ်လိုက်တော့ဆိုပြီးတော့လန့်ပြောအောင်
အခုလိုဖြစ်ကြပြည့်ရကျေးဇူးများကြီးတင်ပါတယ်ဆရာဦးကျော်ဆိုရှင်
တောင်းပါရ